နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာတနင်္လာနေ့ဒေသဆန်တော်ကြီးမနေ့ပိုင်းကနေဒါနိုင်ငံတိုရွန်တိုမြို့ကိုရောက်ရှိတော်ပြီဖြစ်ပါတယ်။ဇွန်လ10ရက်နေ့အထိ6ရက်ကြာမဲ့ဒီချစ်ကြီးခီးစဉ်အတွင်းကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တွေ့ဆုံပြီးတော့ Federal War နဲ့မြန်မာနိုင်ငံဒီမိုကရေစီပြည်ရင်ပြောင်းလဲရေးဆန်ရကိစ္စရပ်တွေပြည်ပြင်အုပ်ချုပ်ရေးစနစ်တွေပေါ်ထွန်းရေးလူ့အခွင့်အရေးဆန်ရကိစ္စရပ်တွေအပြင်ဒီတာကင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးကြမှာလည်းဖြစ်တယ်လို့သိရပါတယ်။အပြည့်အစုံကိုကိုဇော်ဝင်းနိုင်ငံတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဖိတ်ကြားချက်နဲ့တနင်္လာနေ့မနေ့စံတိုင်းမထိုးခင်တိုရွန်တိုမြို့က Leicester B PSN အပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်လာတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုကနေဒါနိုင်ငံဆိုင်ရာမြန်မာတာဝန်ကြီးဦးကျော်မျိုးထွတ်မြန်မာကွန်တူဆောင်ကောင်စီဝန်ချုပ် Mr. Brian Wilson တို့အပါအဝင်ကနေဒါလွှတ်တော်အမတ်တွေနဲ့အစိုးရတာဝန်ရှိသူတွေတွားရောက်ကြိုဆိုခဲ့ကြတာပါ။တောင်ဆန်းစုကြည်ကိုတိုရွန်တိုလေးစိတ်မှာကြိုဆိုတဲ့အခြေအနေတွေကိုတော့ကနေဒါအခြေဆက်မြမအရေးတက်ကြွလှူရှာသူကိုအောင်မိုးကအခုလိုပြောပြပါတယ
်။ကျွန်တော်တို့ဒီတုံးကတော့လေရခွဲမှာသွားကြိုတာပေါ့။အဲ့ဒါကတော့အမေစုရဲ့လှုပ်ချုပ်ရေးအရာလူမများပါဘူးခင်ဗျ။ဒီကနေဒါပါတီမှာအမတ်တချို့ရယ်။နောက်ဒီတန်ရုပ်ကအမူထမ်းတွေရယ်၊ဖန်မှုရယ်။နောက်ကျွန်တော်တို့ဒီတိုရွန်တိုကအခုညီပေးတဲ့ဟိုတပိပုဂ္ဂလာလေးရေပေါ့အဲ့ဒါတွေသွားကြူကြတာဗျာကျွန်တော်တို့ဒီဗမာတွေကြတော့ဒုစုအမေစုတဲတဲ့ဟိုတယ်မှာကြူကြတာခင်ဗျာကျွန်တော်တင်းကြတာကျွန်တော်တွေးခဲ့တာကတော့ဆန္ဒပြတဲ့လူတွေရှိတယ်အမေစုကြူတဲ့လူတွေလည်းရှိတာပေါ့ခင်ဗျာဟိုတယ်မှာကြတော့လူများတယ်ခင်ဗျာဟိုတယ်မှာကြတော့ကျွန်တော်ထင်တယ်တရားစုကြတော့ရှိမယ်ဒါအမေစုလာကြူဆန္ဒပြတဲ့လူတွေကတော့ကျွန်တော်ထင်တယ်ဆက်ကနေတော့ရှိမှာခင်ဗျ။အ
ဲ့တော့တခြားဘာများထူးခြားတာတွေ့မိသေးလဲဗျ။ဟိုဒေါ်ဆောဆန်းစုကြည်ဘက်ကပေးသက်တေကိုပြန်စကားပြောတာတို့ဘာတို့အဲ့လိုမျိုးထူးခြားကြဘာများတွေ့မိပါသေးလဲ။ဟိုတယ်ရောက်တယ်။
ဟုတ်ကဲ့အမေသူကတော့ဟိုရောက်လို့ရအရင်မှာသူမြန်မာမိသားစုဘသူပဲရှိသေးသူချူတာတည်းမချူတာဒီတော့မြန်မာလေးတွေ့တဲ့အခါကျပေါ်ရင်းရင်းခက်ခဲနေကြောပါလေခင်ဗျ။ကျွန်တော်တို့တွေ့တော့လည်းကျွန်တော်တို့မင်္ဂလာပါပါညာပြောရည်သူပြန်ပြောပြီးတော့အဲ့လိုဖို့ဖို့ကြီးကြီးပါပဲခင်ဗျာ။
တောင်ဆန်းစုကြည်တဲခိုးတဲ့ Fairmont Royal York Hotel ရှိမှာကနေဒါနိုင်ငံရှိရဟညာများအတင်းကအဖွဲ့ဝင်20ကျော်ဟာလဲကန့်ွက်ဆန္ဒပြခဲ့ကြတာပါ။သူတို့အနေနဲ့ဘာကြောင့်ဆန္ဒပြကြရလဲဆိုတာကိုတော့အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူအန်ဝါကအခုလိုပြောပြပါတယ်
။ကျွန်တော်တို့ပြားတာကတော့တခြားမဟုတ်ပါဘူး။သူကလောက်တာသူရဲ့အလောက်အခိုင်မမှန်လို့ကျွန်တော်တို့အဲ့ဒါအတွေ့အကြုံကျွန်တော်တို့ဆန္ဒပြတယ်။မမှန်ဘူးဆိုတာဒီဒွမ်းကြပေါ်မှာသူလုံနေတဲ့အတိကဒွမ်းကြပေါ်မှာပေါ့တခြားသရင်သားတွေကိုလေတွေပေါ်မှာလေသူကမျက်မြတ်တက်မှန်မှန်ကန်ကန်မဆက်ဆံဘူးဒွမ်းကြတွေကိုလေသူ့မှာအာဏာရှိပဲမလဲသူကလောက်တင်လောက်တဲ့တွေကလုံတယ်သူမလုပ်ဘူးတစ်ချိန်လုံးဒီဒွမ်းကြမရှိဘူးဟာပဲပြောနေတယ်ကျွန်တော်အမြင်မှာဒွမ်းကြမရှိဘူးဆိုတဲ့လူကစာမတက်ဘူးသူကစာတက်ပြီးတဲ့အဲ့ဒီတမိုင်းကိုလင်လို့မရဘူးဆမတမိုင်းကကျွန်တော်လေးလင်လို့မရဘူးခင်ဗျားလေးလင်လို့မရဘူး။နောက်ပြော professor ပဲဖြစ်ဖြစ်နောက်စာရေးဆရာကြီးဖြစ်ဖြစ်ရှုပ်ပုတ်ပြရေးလို့ရတဲ့ဟာမျိုးမဟုတ်ဘူး။သူတို့ဟန်ကြမရှိဘူး။ဒီမှာတော့နိုင်ငံမှာဒီနိုင်ငံမှာတစ်ခါလည်းမရှိခဲ့ဘူး။အခုလည်းမရှိဘူး။ဒီနိုင်ငံကိုမတုတ်ဒီနာမည်ကိုမတုတ်နဲ့ဆိုတဲ့ဟာအဲ့ဒါလောမားနေတယ
်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဝန်ကြီးချုပ် Justin Trudeau နဲ့ဇွန်လ9ရက်နေ့တွေ့ဆုံတဲ့အခါ Federal War နဲ့မြန်မာနိုင်ငံဒီမိုကရေစီပြည်ဝင်ပြောင်းလဲရေးဆိုင်ရာကိစ္စရပ်တွေပြည်ပြင်းနဲ့အုပ်ချုပ်ရေးစနစ်ပေါ်ထွန်းရေးလူခွင့်ရေးဆိုင်ရာကိစ္စရပ်တွေအပြင်ဒေတာရင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ကြောင်းကနေဒါဝန်ကြီးချုပ်ကဇွန်လ၂ရက်နေ့ရက်စွဲနဲ့တင်ပြချက်ထုတ်ပြန်ပြောဆိုခဲ့သလိုမြန်မာဒီမိုကရေစီအရေးပြုရင်ပြောင်းလဲရမှာကနေဒါကဆက်လက်ကူညီပေးသွားမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်ဇွန်လ9ရက်နေ့မှာကနေဒါမြန်မာပါလီမန်ချစ်ကြီးအဖွဲ့ဝင်လွတ်တော်မှတ်တင်နဲ့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တို့ညစာအတူစားသုံးကြမှာဖြစ်ပါတယ်ဇွန်လ10ရက်နေ့မှာတော့ဒေါက်တာဆန်းစုကြည်ဟာကနေဒါမြန်မာပါလီမန်ချစ်ကြီးအဖွဲ့ဥက္ကဋ္ဌကွန်ဆာဗေးတစ်ပါတီကလွတ်တော်အမတ်တဦးဖြစ်တဲ့ဘရူးစ်တန်တန်ဦးဆောင်တဲ့ကနေဒါပါလီမန်ချစ်ကြီးအဖွဲ့နဲ့တွေ့ဆုံမှာဖြစ်ကြောင်းဘရူးစ်တန်တန်ရဲ့အထူးလက်ထောက်ဒေးဗစ်ဒယ်ရင်ပယ်က VOA ကိုပြောပါတယ
် No particular issue it will be in order to facilitate a productive visit
ဒေါ်ဆန်းစုကြည်နဲ့လွတ်တော်အမတ်ဘရူးစ်တန်တန်တို့တွေ့ဆုံတဲ့အခါမှာဘယ်လိုကိစ္စကိုဆွေးနွေးကြမယ်ဆိုတဲ့ကြိုတင်သတ်မှတ်ထားချက်တော့မရှိပါဘူးမြန်မာကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်အောင်မြင်ရေးအတွက်ကနေဒါမြန်မာပါလီမန်ချစ်ကြီးအဖွဲ့ကစူးစမ်းဆောင်ရွက်ပေးသွားမှာပါ။နောက်ပြီးတော့မြန်မာကိုယ်စားလှယ်အဖွဲ့ဘက်ကတောင်းဆိုလာတာတွေကိုချစ်ကြီးအဖွဲ့ဘက်ကလှုံ့ဆော်ပေးနိုင်စွမ်းရှိသမျှကူညီဆောင်ရွက်ပေးသွားဖို့ပဲဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ဟာကနေဒါဘီရင်ကန်ချုပ်ဒေးဗစ်ဂျွန်စတန်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။
ဆိုတော့ကိုရင်းနေမှာတော့ကနေဒါမှာရှိတဲ့မြန်မာအတန်းဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံမှာဖြစ်ကြောင်းကနေဒါနိုင်ငံကမြန်မာအရေးလှူရှားသူကိုအောင်မိုးကပြောပါတယ်။အမနေရှားကြားရင်သူတို့တူရန်တူရန်ပြီးတော့အိုတဝါကိုသွားမယ်ဆိုရင်မနေရှားအဲ့ဒီမှာခေါ်နေရှိသူဘူဒဝါမှာနေလိမ့်မယ်ဆိုရင်ဆေးလေးကြားရင်တူရန်တူပြန်လာမယ်ကိုရင်းနေကြားရင်တော့ဒီမှာမြန်မာမိသားစုနဲ့တွေ့မယ်။နောက်
တောင်ဆန်းစုကြည်ဟာဇွန်လ10ရက်နေ့မှာကနေဒါနိုင်ငံကနေပြန်လည်ထွက်ခွာมาဖြစ်ပါတယ်။ဆူရီဝန်ကြီးချုပ်စတီဖန်လိုဗီယန်နဲ့လွတ်တော်ဥက္ကဋ္ဌအာဗန်ခရစ်ယာန်အာလင်းတို့ရဲ့ဖိတ်ကြားချက်အရတောင်ဆန်းစုကြည်ဟာဆူရီနိုင်ငံကိုတရားဝင်ချစ်ကြည်ခီးဆက်လက်တွားရောက်တာဖြစ်ပါတယ်။